ဟောင်ကောင်ဆန္ဒပြသူလူအုပ်ကြီးဟာရဲရီရဲ့တတိပေးချက်ကိုလက်လျူရှုပြီးအတားအဆီးအကြံနဲ့ချထားတဲ့ကန့်သတ်နေမည်ထဲကကြောပြီးတော့ဆန္ဒပြခဲ့ကြပါတယ်။စင်ဆော့ဆွီရက်ထဲကဈေးရုံနဲ့လူလူထက်လာတဲ့လမ်းတွေပေါ်မှာဆန္ဒပြသူတွေနဲ့ပြေးချက်နေတာပါ။ဆန္ဒပြပွဲဟာငြင်းငြင်းကြင်ကြင်ရှိပေမဲ့လည်းလူစုခွဲဖို့ငင်းဆန်တဲ့အတွက်အခြေအနေတွေမတည်မငြိမ်ဖြစ်လာပါတယ်။နောက်ပိုင်းမှာတော့ရဲတို့ကမြေရိုပုံတွေရာဘာကြီးဆန်တွေတုံးပြီးတော့နေနေတဲ့အချိန်မှာဆန္ဒပြသူတွေကလည်းအဆောက်အဦတွေကိုရိုက်ချိုးဖျက်ဆီးပြီးအုံညီရဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်တက်ခတ်ခဲ့ကြပါတယ်။လာမယ့်တနင်္လာနေ့မှာဟောင်ကောင်တစ်မြို့လုံးပတ်ဝန်းဆန္ဒပြကြဖို့တိုက်တွန်းနေတဲ့ဆန္ဒပြသူတွေဟာတဖူစီစရမ်းတွေကိုလည်းဝေရန်ပြီးတော့တံပြန်ကျွေးကြော်အော်ဟစ်ခဲ့ကြပါတယ်။သမထားတဲ့နေရာကိုကျော်ဖြတ်ရင်ဥပဒေချိုးဖောက်ရရောက်လိမ့်မယ်လို့ဟောင်ကောင်ရဲတို့ကဒီကနေ့မနေ့အစောပိုင်းမှာတတိပေးထားတာပါ။ရာဇဝတ်မှုနဲ့ဆွဲဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှာကြည်တန်တရားရင်ဆိုင်ရေးလွှဲပြောင်းပေးမဲ့ဥပဒေကြောင့်ဟောင်ကောင်အုပ်ချုပ်ရေးမှုကရုပ်သိမ်းလိုက်ပြီးမယ်လဲဆန္ဒပြပွဲတွေရပ်မသွားဘဲနဲ့ဒီမိုကရေစီပြေပြုပြင်ပြောင်းလဲရင်းနဲ့ဟောင်ကောင်အပေါ်တရုတ်ပြည်မှာကြီးရဲ့တင်းကျပ်တဲ့ကန့်တမှုအဆုံးတိုက်ရိုက်ချက်ကိုပြောင်းလဲတောင်းဆိုလာကြတာလည်းဖြစ်ပါတယ်။